င်ပြည်နယ်မြောက်ရီမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့ချင်းမြန်တရင်ခမရ399နဲ့စင်ငန်းညီနောင်ရဲစခန်းကို KNU နဲ့ PDF ပူးပေါင်းတပ်တွေကတိုက်ပိုက်လိုက်ကြောင်းကြေညာခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာခဲ့ပါတယ်။ဒီအတွက်ထိုင်းဘက်ကလည်းနယ်စပ်လုံခြုံရေးကိုတိုးချဲ့ထားပြီးမနက်7ရက်နေ့မှာတော့မြန်မာနဲ့ထိစပ်နေတဲ့မြို့နယ်တွေဘက်မှာစစ်ကားတွေနဲ့ကင်းလဲ့နေတယ်လို့လည်းနယ်စပ်နေပြည်သူတို့ကပြောပါတယ်
။ထိုင်းဘက်ကမှဆိုလို့ရှိရင်လည်းဒီဖိုင်းဖိုင်းတော်ဝင်းဒီအစုတက်နဲ့ဒီမြန်မာတက်တွေပေါ့နော်။အာဒီတနတ်တခြားပေါ့ဟော။အဓိကအရင်တော့ဒီဘက်တက်ခိုင်တွေမှာရှိရဲ့ဒီမက်ဆာမက်ကူမက်ကော့ကင်ဘဲနောက်ဒီစောက်ခက်ဘက်မှာဆိုလို့ရှိရင်လည်းလုံလေးတက်ကြတာရှိတယ်။နောက်သူအခုဒီကလေးရက်ကတွေ့ရတာဆိုအပေါ်မှာဒီဆက်လက်ဒီဆင်လာတဲ့ဆိုင်စစ်ကားတွေလှည့်တာတွေ့ရတယ်။အဲဒီကားတွေကတော့အခုမှတွေ့တာပေါ့နော်။အခုရက်ပိုင်း2ရက်လောက်ပဲရှိသေးတယ်။ဒီထဲမှာလည်းလှည့်ရယ်။နောက်ကန်ရင်းနဲ့လျှောက်မှလည်းသူတို့ဟိုရှိတယ်။အခုထူခြားတာကတော့ဒီဆိုင်ရဲ့ဒီကွန်မန်ဒိုအထူးတပ်ဖွဲ့တွေကပေါင်းပြီးတော့လုံလုံရေးလို့သူတို့ယူထားတယ်။
ထိုင်းမြန်မာနယ်စပ်ချစ်တီရဲ့တရားတင်အနည်းမှာလဲလုံခြုံရေးကင်းလဲ့တာတွေရှိနေကြောင်းကိုလည်းနောက်ထပ်ပြည်သူတို့ကပြောပြပါတယ
်။တက်ကလုံခြုံရေးကဒီလိုဟိုအကားလုံးတော့အပြောက်တွေကားတွေဘာတွေညာတွေတော့အကုန်လုံးဆင်းသင့်ထားတာပေါ့။ဟိုရဒီလောက်ထားတာပေါ့။ညာတော့သူက72နာရီကျော်လောက်ကလေနဲ့လာပြစ်ချသွားတော့အမှဒီမနေ့ပိုင်းပို့ဆိုးသွားတာ။လုံခြုံရေးကလည်းဒီနယ်စပ်မှာကဟိုထိုင်းစစ်တပ်ကအဲရဲတွေကအာလာဝကရာဒီကနခုတောက်ချတော့အကုန်ကြည့်တယ်မှာဟိုဘက်ကနေပြီးတော့ဒီဘက်အတွင်းပိုင်းကိုဒီဘက်အတွင်းပိုင်းဝင်လို့မရ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်နဲ့အနီးဆုံးထိုင်းဘက်ကမြို့နယ်တွေကမဲဆောက်မြို့မဲလမမြို့ဖိုပရာမြို့တဆောင်ရမ်းမြို့စတဲ့နေရာတွေကိုတော့အရင်တုန်းကတော့စစ်ဘေးရှောင်တဲ့သူတွေလာရောက်ကြတာရှိတဲ့အတွက်လည်းအခုလည်းထပ်ရောက်လာမှာကိုစိုးရိမ်နေပြီးထိုင်းဘက်ကလုံခြုံရေးကိုတိုးမြင့်ချထားတာဖြစ်ပါတယ်ဤကလေးနှင့်အေဘီလာတို့ကလည်းမြန်မာနိုင်ငံကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းဘက်ကိုစစ်ဘေးရှောင်သူ9000လောက်ခုလုံလာကြပြီးထိုင်းစစ်တပ်ကတော့တိုက်ပွဲညင်သက်လာတာနဲ့ရပ်ပိုင်းအတွင်းမှာပဲနေရက်ကိုပြန်ပို့ပေးခဲ့ပါတယ်ရှင်